ဒီဝင်မြန်မာပိုင်းစီစဉ်လေးကိုဆက်လက်တင်ဆက်ပေးနေပါတယ်ကျွန်မများတစ်ဆင်အောင်ပါရှင်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်အနိုင်ရတယ်လို့မီဒီယာတွေကကြေညာပြီးနိုင်ပိုင်းအကြမ်းမှာပြောကြားရမိကောမှာမစ္စတာဘိုင်ဒန်ကနိုင်ငံတွင်းသဘောထားကိုယ်လွယ်မှုတွေကိုယဉ်ကျေးစီးဖို့နဲ့စီလုံးမှုရှိကြဖို့တိုက်တွန်းခဲ့ပါတယ်အင်ဖြူတော်သတင်းတော်ပဲစီဝီတော်ကူဆွာတာသတင်းပေးပို့ထားပါတယ်ရှင်ဒီမိုကရက်တစ်ပါတီတမရလောင်းဂျိုးဘိုင်ဒန်တမရဖြစ်ဖို့တည်ချသွားတယ်အတူအမေရိကန်နိုင်ငံတော်ဝန်မျိုးတွေမှသူ့ကိုထောက်ခံသူတွေအောင်မခံနိုင်ကြပါဘူး။အကြိမ်နဲ့ရှင်ပြန်ရမယ့်ပင်ဆယ်ဗေးနီးယားနဲ့နေဗားဒါပြည်နယ်တွေမှာသူ့အပြတ်အသတ်ဦးဆောင်နေတယ်လို့သတင်းမီဒီယာတွေကကြေညာပြီးတဲ့နောက်မှာအခုလိုအောင်မခံနိုင်ကြတာပါ။ဂျိုးဘိုင်ဒန်ကသူ့ရဲ့နှိမ်ကုန်းမှာ
The people of this nation have spoken. They delivered us a clear victory.
အမေရိကန်နိုင်ငံသားတွေကသုံးဖြတ်ပေးခဲ့ပါပြီ။တက်တက်တာတာအောင်ပွဲခံနိုင်ခဲ့ပါပြီ။ဒီအောင်ပွဲကကျွန်တော်တို့ပြည်သူအားလုံးအတွက်ဖြစ်ပါတယ်
။သူစားတီဒလဝဲပြည်နယ်ဝီမင်တန်မြို့ကနေပြောကြားတဲ့နေကမှာဂျိုးဘိုင်ဒန်ကအပြိုင်ဆိုင်မင်းဆွေကြတဲ့ကာလအတွင်းမှာရှိခဲ့ကြတဲ့နိုင်ငံတွင်းသဘောထားကွဲလွဲမှုတွေကိုပြန်ပြီးတော့ကုစားနိုင်ဖို့ထည့်သွင်းပြောကြားခဲ့ပါတယ်။သူ့ကိုထောက်ခံသူတွေကရောသမ္မတထရန့်ကိုထောက်ခံသူတွေကပါတရားမှုတရားအပြန်အလှန်အခွင့်အရေးပေးကြဖို့မစ္စတာဘိုင်ဒန်ကတိုက်တွန်းခဲ့ပါတယ်
။ But this grim era of demonization in America.
ဘယ်ကမှဂျုံနေရတဲ့ကိစ္စကြီးကိုအခုဂျင်းရမှာပဲအဆုံးသတ်လိုက်ကြပါစို
့။မစ္စတာဘိုင်ဒန်ကသူဟာအမေရိကန်ပြည်သူတွေအားလုံးအတွက်တမရဖြစ်စေရမယ်လို့ကတိပြုပြောကြားခဲ့တယ်လို့ရှေ့ဆက်တန်းကြီးအတွက်သူဘာတွေလှုပ်ဆောင်မယ်ဆိုတာကိုလည်းခြားပြခဲ့ပါတယ
်။ The battle to control the virus. The battle to build prosperity.
ကယောဂါကိုတိုက်ချက်ဖို့နိုင်ငံစီရင်ကပြောဖို့ကောင်းမွန်တဲ့မိသားစုစံမယေးစနစ်ရှိဖို့လူမျိုးရေးမျှတမှုရှိဖို့တိုက်ပွဲတွေဆင်နွှဲကြရအောင်ပါပါဒီလိုပဲဥရုယာပြည်ပြောင်းလဲမှုကိုထိန်းချုပ်ပြီးကမ္ဘာကြီးကိုကယ်တင်ဖို့ဒီမိုကရေစီစနစ်ကိုကာကွယ်ဖို့နဲ့နိုင်ငံတွင်းလူတိုင်းအခွင့်အရေးရရှိစေဖို့လှုပ်ဆောင်ရမယ့်တိုက်ပွဲတွေလည်းရှိနေပါတယ
်ပင်ဆယ်ဗေးနီးယားနဲ့ဘာသာပြည်နယ်တွေမှာအနိုင်ရပြီးတဲ့နောက်ဂျိုးဘိုင်ဒန်ကသမ္မတရွေးချယ်ရေးအဖွဲ့ရဲ့မေ296မေကိုရရှိထားပါတယ်။မေဤတွင်နေတဲ့ဂျော်ဂျီယာနဲ့အရီဇိုနာပြည်နယ်တွေမှာလည်းဂျိုးဘိုင်ဒန်ဦးဆောင်နေရာကြောင့်သမ္မတဖြစ်ဖို့လိုအပ်တဲ့မေအရေးအတွက်290ထက်အများကြီးအတားရနိုင်ပါတယ်။ဒီပေါ်မှာဒီလိုပဲတက်ကတူကနိုင်ငံရေးသိပ္ပံပါမောက္ခဒေးဗစ်ရက်လော့စ်က
There's no question that the Biden campaign put
Biden ရဲ့ message စီရင်ရေးအဖွဲ့ကအားလုံးအတူပူးပေါင်းပါလာအောင်ဆောင်ရွက်နိုင်ခဲ့ပါတယ်။2016ရွေးကောက်ပွဲတုန်းက Republican Party ကိုထောက်ခံခဲ့တဲ့ပြည်내တော်တော်များများသူ့ဘက်ပါလာအောင် Biden ကပြောင်းလဲပြစ်နိုင်ခဲ့ပါတယ်
။ကမလာ Donald Trump ကတော့စနေနေ့မှာကောက်သွားရုံနေခဲ့ပြီးတော့လူမြင်ကွင်းကနေကြောက်ွယ်နေပါတယ်။ Twitter ဆာမျက်နှာမှာတော့မဲအများကြီးနဲ့သူအနိုင်ရတယ်လို့သူကရေးသားခဲ့ပါတယ်။ဒေါ်နယ်ထရမ့်ကသူရှုံးနာကိုဝန်မခံသေးပေမဲ့ကမ္ဘာကောင်းဆောင်တွေကတော့မစ္စတာဘိုင်ဒန်ကိုရွေးကောက်ခံသမ္မတဖြစ်ချီးကျူးဂုဏ်ပြုနေကြပြီးဖြစ်ပါတယ်။ဒေါ်နယ်ထရမ့်ရဲ့မဲဆိုစီရင်ရေးအဖွဲ့ကတော့မစ္စတာဘိုင်ဒန်ဟာအနိုင်ရသူအဖြစ်အလောတကြီးဟန်ဆောင်နေတယ်လို့ပြောပါတယ်။တရားစွဲဆိုမှုတွေပြုလုပ်သွားမယ်လို့လည်းပြောပါတယ်။ဗန်ဒါဗစ်တက္ကသိုလ်ကကျွမ်းကျင်သူဂျက်ဘန်နက်ကတော့ရွေးကောက်ခွင့်ရလက်ပြောင်းလဲနိုင်ွယ်မရှိဘူးလို့သုံးသပ်ပါတယ
်။ Even with some of the court edicts that
တရားကထုတ်ပြန်ထားတဲ့အမိန့်တွေရှိနေပေမဲ့လည်းရွေးကောက်ပွဲလုပ်ငန်းစဉ်မှာလောဆယ်ဆယ်ဖြစ်ပျက်နေရတာကိုပြောင်းလဲပြစ်ဖို့မလုံလောက်ပါဘူ
း။ဂျိုးဘိုင်ဒန်ကိုထောက်ခံသူတွေကလာမယ့်သတင်းပတ်တွေမှာအမွေးခံနေကြမယ့်အချိန်မှာပဲသမ္မတရွေးချယ်ရေးအဖွဲ့တွေကလည်းဒီဇင်ဘာလနဲ့မှသမ္မတအစ်စ်နဲ့ဒုသမ္မတအစ်စ်ကိုတရားဝင်နေပေးကြမှာဖြစ်ပါတယ်။ဂျိုးဘိုင်ဒန်နဲ့ကမလာဟဲရစ်တို့တန်တဆာချင်းဆိုမဲ့2021ဇန်နဝါရီ20ရက်နေ့ကသမ္မတထရမ့်ကအင်ဂျီရိုမှာဆက်ပြီးတော့ရှိနေဦးမှာဖြစ်ပါတယ်။အဲဒီအချိန်မှာဒုသမ္မတဖြစ်လာမဲ့ကမလာဟဲရစ်ကပထမဆုံးအမျိုးသမီးဒုသမ္မတဖြစ်တယ်လို့လူပြီးမဟုတ်တဲ့အသားအရောင်ရှိပထမဆုံးအမေရိကန်ဒုသမ္မတလည်းဖြစ်လာမှာဖြစ်ပါတယ်။ကျွန်မများသိအောင်ပါရှင်။